ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းထဲမှာခိုးလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေကအသက်16နှစ်ယောက်ကလေးတွေအနေနဲ့9ယောက်မှတစ်ယောက်ဟာစိတ်ပိုင်းဆိုင်ရာကျန်းမာရေးပြဿနာတွေနဲ့ရင်ဆိုင်နေရပါတယ်။ Save the Children အဖွဲ့ကဘန်နူဘတ်နဂါကသူတို့အနေနဲ့ဒုက္ခသည်စခန်းမှာစိတ်ကျန်းမာရေးဆိုင်ရာအကျတဲ့ကိုရင်ဆိုင်ဖြစ်ရှင်နေရတယ်လို့ဆိုပါတယ်။မြန်မာနိုင်ငံအတွက်စီးရေးတိုက်ခိုက်မှုတွေဖြစ်ခဲ့တဲ့လွန်ခဲ့တဲ့နှစ်နှစ်ကလေးကရိုဟင်ဂျာ9000ကျော်ဟာဘင်္ဂလားဒေ့ရှ်ကိုရောက်ရှိနေခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂစုံစမ်းစစ်ဆေးသူတွေကတော့မြန်မာစစ်တပ်ဟာအစုလိုက်ဂျုံလိုက်တပ်ဖြတ်မှုအစုလိုက်အဓမ္မကျင့်မှုနဲ့ရိုဟင်ဂျာရွာတွေကိုပြစ်ရှုံးမှုတွေကျူးလွန်ခဲ့တယ်လို့ဆက်သွယ်ထားပါတယ်။ရိုဟင်ဂျာအသုံးလုံးကိုလက်မခံတဲ့မြန်မာနိုင်ငံဘက်ကလွန်ခဲ့တဲ့နှစ်နှစ်ကတိုက်ခိုက်မှုတွေဟာစုပ်ပုမှုတွေကိုပြန်လည်ချေမှုန်းတဲ့ဆက်ဆံရေးတွေတရားဝင်လုပ်ခဲ့တာဖြစ်တယ်လို့လည်းပြန်လည်တုံ့ပြန်ထားပြီးဆက်ဆွဲချက်တွေကိုညွှန်းဆိုထားပါတယ်။တချို့ဒုက္ခသည်ကလေးတွေကစစ်တပ်ရဲ့ဖိနှိပ်တိုက်ခိုက်မှုတွေကိုမျက်မြင်တွေ့ရှိခဲ့ရတဲ့ကြောင့်အခုလိုစိတ်ပန်းဆိုင်ရာကျန်းမာရေးပြဿနာတွေရလာနေတာဖြစ်တယ်လို့တခြားအကြောင်းရင်းတွေလည်းရှိနိုင်တယ်လို့ Save the Children ကပြောပါတယ်။အသက်ငယ်ငယ်ငယ်ရွယ်ရွယ်နဲ့အိမ်အောင်ကြတာနဲ့အိမ်တွင်အကြမ်းဖက်မှုတွေကြောင့်လည်းစိတ်ကျန်းမာရေးပြဿနာတွေဖြစ်လာနိုင်တယ်လို့ဘတ်နဂါကပြောပါတယ်။ဒါ့အပြင်နေ့စဉ်တက်တက်တဲတဲနေထိုင်ရတဲ့ဘဝနဲ့စိတ်ဖိစီးမှုတွေကြောင့်လည်းဖြစ်နိုင်တယ်လို့ဆိုပါတယ်။ဒုက္ခသည်တွေကစကန်တွေအပြင်ဘက်မှာအလုံးလုံးခွင့်မရကြပဲစကန်တွေမှာအလုပ်ရတဲ့အလုပ်တွေကလည်းအကန့်အသတ်တာဖြစ်ပါတယ်။ဒုက္ခသည်တွေပညာသင်ကြားရေးနဲ့သမီးဝမ်းကြောင်းပညာသင်ခွင့်မရှိတာကြောင့်ဒုက္ခဒုက္ခသည်တွေဘဝရှင်တိုင်းရင်အတတ်ပညာတွေများရှိမှာကိုလည်းစိုးရိမ်မှုတွေထွက်ပေါ်လာပါတယ်။အသက်15နှစ်က17နှစ်ကြာဒုက္ခသည်ဆက်တဲ့ရာဇဝင်တော့စကန်တွေပညာသင်ကြားကိုရရှိပါတယ်ခင်ဗျ။